တမရုံနဲ့တိုက်ပွဲအကြီးကျယ်ဖြစ်ပွားခဲ့တဲ့ရခိုင်နဲ့နက်ကန်အေအေဖွဲ့ကိုပြီးခဲ့တဲ့ဆိုဝါလက်ထက်2020ခုနှစ်မတ်လ23ရက်နေ့ကအချမ်းဖတ်အုပ်စုပြည်ကျင်းပခဲ့တာပါ။ရခိုင်နဲ့နက်ကန်အေအေဖွဲ့ကိုအချမ်းဖတ်အုပ်စုကနေပဲဖြစ်တဲ့ပေါ်ကျိုးဆိုပေမဲ့ငင်းငင်းကြီးဖြစ်စဉ်နဲ့ပတ်သက်ပြီးအေအေအဖွဲ့ရည်တည်ချက်ဟာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အတူတူပဲလို့ရခိုင်နဲ့နက်ကန်အေအေဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဒီနေ့မြန်မာစစ်တပ်ဘက်ကထုတ်ပြန်တဲ့ဒီထုတ်ပြန်ချက်ဟာဟိုအပြုတ်တဘောဆောင်တဲ့ထုတ်ပြန်ချက်ဖြစ်တယ်လို့ကျွန်တော်တို့ကတော့အဲ့လိုရှုမြင်ပါတယ်။ဟိုဒါကြောင့်မို့လို့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကတော့ဒါကြိုးဆိုပါတယ်။ဟိုညီညာရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ရည်ချက်ကတော့ကျွန်တော်တို့ဒီညီနောင်မဟာမိတ်တွေနဲ့အတူတူပဲကျွန်တော်တို့ရည်တည်တယ်ဗျ။နော်ရည်ချက်ကတော့မပြောင်းပါဘူးအရင်တိုင်းပါပဲ
။တမတော်နဲ့ရခိုင်နဲ့တက်ကိုင်အေအေအဖွဲ့တို့နှစ်နှစ်ကျော်ကြာတိုက်ပွဲအကြီးကျယ်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာတိုက်ပွဲမရှိတော့တာလားနဲ့ချီပြီးရှိနေသလိုအေအဖွဲ့ကလည်းမတ်လကုံအထိတပတ်သက်အပြည့်ရဲ့တက်တန်တူရောလည်းဖြစ်ပါတယ်။အခုလိုအေအဖွဲ့ကိုအချမ်းဖက်အုပ်စုကနေပယ်ထွက်လိုက်တာဟာငင်းငင်းပြစ်စင်တွေတိုးတက်လာနိုင်ရဲ့လို့ရှမ်းတိုင်းသမ္မတဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးစန်းညွန့်လင်ကပြောပါတယ
်။ကျွန်တော်ဘယ်လိုမြင်လဲကျွန်တော်တို့ကဒီဘာကောပဲအချမ်းဖက်ပြည့်ရဲ့ဖြတ်လိုက်ပြီဆိုတဲ့အခါကျတော့အဲဒီဆွေးနွေးပွဲလုပ်တယ်လို့မလို့ထင်နေတာပေါ့နော်။တိုးတက်လာလို့ပေါ့ဗျာတိုးတက်လာလို့သူပယ်ဖြတ်လိုက်တာပေါ့
ကျခံလက်တက်ကအေအေဖွဲ့ကိုအချမ်းဖက်အုပ်စုကနေပယ်ထွက်လိုက်တယ်လို့အေအေဖွဲ့နဲ့ဆက်ဆက်ပြီးဖမ်းဆီးခံထားသူတွေကိုပြန်လွှတ်ပေးဖို့နဲ့အပြည့်အလက်မှတ်ထိုးနိုင်ဖို့မျှော်လင့်နေတယ်လို့လည်းဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးခိုင်ကောင်းဆန်ကပြောပါတယ်
။ဒီမျှော်လင့်ချက်ကတော့ကျွန်တော်တို့ကျခံလူထုတွေအနေနဲ့ကဒီကိုယ်ပိုင်ကြားထန့်ကွင်းရရှိရပေါ့နော်။ဒီအထူးသဖြင့်ဒီစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအဖြစ်ကိုမျှော်လင့်တယ်ပြီးရင်တော့ကျွန်တော်တို့ဒီမချာခင်မှာပေါ့ဒီတက်တော်နဲ့ဒီဘိုင်လက်ထရီထိုးမှုပို့ရဲ့နောက်ပြီးတော့ဒီဆက်ဆံရေးရုံးပဲပေါ့ကြခိုက်ပြင်းနဲ့ပေါ့လေအဲ့ဒီမှာဖွေးစည်းဖို့ကျွန်တော်တို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်နောက်ပြီးတော့ဒီခိုက်တက်တော်နဲ့ဆက်ဆက်တယ်ဆိုပြီးတော့မှဒီ2018 19 2020တိုက်ပွဲကာလမှာဖန်စီတာခံနေရတဲ့ကြခိုက်ပြင်းသူတွေကိုပြပေးဖို့လို့လေကျွန်တော်တို့မျှော်လင့်တယ်အဲနောက်တစ်ခုကတော့ဒီမြန်မာရေးဖြစ်စဉ်ပေါ်ဖက်ဒရယ်ပြည်တော်စုနိုင်ငံနောက်ပြီးတော့နမနိုင်ငံအဒီစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုနိုင်ငံပေါ်ထွန်းအောင်အမြဲဆုံးလှုပ်ဆောင်ဖို့လိုအပ်တဲ့ပေါ်ဒီမိုကရေစီအခြေရင်းကိုလိုက်နာဖို့လိုအပ်တဲ့ပေါ်အဲ့လိုမျှော်လင့်ပါတယ်ခဏ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေလည်းနိုင်ငံအနှံ့ကြီးထွားလာနေတာပါဒါပေမဲ့လည်းတပ်မတော်နဲ့တိုက်ပွဲအကြီးကျယ်ဖြစ်ခဲ့တဲ့ရခိုင်ဒေသမှာတော့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအနည်းချင်းတော့သာရှိနေတာပါရခိုင်ပြည်သူလူထုထောက်ခံမှုအများဆုံးရရှိထားတဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကတော့အခုလိုတိုက်ပွဲရပ်တန့်ထားတဲ့အချိန်မှာနှစ်နှစ်ကျော်ကြာစစ်ပေးဒုက္ခတွေမတရားမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ရခိုင်ဒေသအတွက်ပြန်လည်ပြင်ဆင်ရေးလုပ်ဆောင်သွားမှာဖြစ်တယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဟိုလွန်မြောက်ရေးဒီတန်းလူရေးတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတဝန်းမှာအခုဒီဆန္ဒပြနေကြတာဟိုကျွန်တော်တို့လည်းဟိုတွေ့ပါတယ်။အလားတူဆန္ဒပြပွဲတွေတော့ရခိုင်ဒေသမှာတော့လက်တွေကြကြလုံးနေခဲ့တာဟိုနှစ်ပေါင်းများစွာရှိနေပြီဆိုတာဟိုပြောချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရခိုင်ဒေသဟာလူမျိုးရေးဘာသာရေးအဓိကရုံးတွေเนาะဒီတဘာဝဒေအန်ဒီတွေဟိုစီးပွားရေးဆက်ဆုံကြမှုတွေပြည်တွင်းစစ်ပွဲတွေနဲ့ဒီရခိုင်မျိုးရွာတွေမှာညမထက်ရအမိန်ထုတ်ပြန်ထားမှုတွေကြောင့်ဟိုပြည်သူလူထုတွေဟာမွန်ကြပြီးတော့မှဟိုအကြီးအကျယ်အခက်အခဲကြုံဒုက္ခရောက်ရှိကြရပါတယ်အခုတိုက်ပွဲတွေရထားတဲ့ကာလတစ်ခုအတွင်းမှာဟိုတီတီငင်းငင်းအနေထားတစ်ခုကိုပြန်လေနေရာချထားဖို့ဟိုလောက်ဆောင်ကြရမှာဖြစ်ပါတယ်။ဟိုနောက်တစ်ချက်ကတော့ဒီနှစ်နှစ်ကျော်ကျွန်တော်တို့ဒီပြည်တွင်းစစ်ဟိုဒီတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကာလမှာဟိုအဖွဲ့အစည်းနဲ့ဆက်စပ်ပြီးတော့မှဒီနင့်နာထားတဲ့သူတွေနောက်ဒီအကြမ်းဖက်မှုတိုက်ပွဲတွေဥပဒေနဲ့ဒီမတရားဖမ်းဆီးခံထားရတဲ့သူတွေကိစ္စပေါ့နော်။ဒီအရေရဲ့ဒီဟိုပြဿနာအများစုကိုကျွန်တော်တို့ဒီဖြေရှင်းလို့ဒီဖြေရှင်းနိုင်ဖို့အတွက်เนาะလမ်းဆက်တစ်ခုဟိုပွင့်လာတယ်လို့လည်းပြောလို့ရတာပေါ့
စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံအနှံ့ပေါ်ပေါက်နေသလိုငင်းငင်းဆွေးနွေးမှုတွေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်ဆိုပြီးတမတော်ကဒီလကုန်ထိနိုင်ငံတော်တပတ်သက်အပြည့်အစုံစီမှာပဲတိုင်းရင်းသားဒေသတို့မှာတိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်